ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့တမိုင်းဝင် Church ခရီးယန်ဘုရားကျောင်းအပြင်မှာအသေးခံဘုံခွဲသမား2ယောက်ရဲ့ဗျိုင်းလူဖောက်ခွဲတိုက်ခိုက်မှုကြောင့်88ယောက်ထဲမှနေသေဆုံးခဲ့ရပါတယ်။ဒါဟာနှစ်အတော်ကြာအတွင်းပါကစ္စတန်နိုင်ငံရဲ့ခရီးယန်လူနည်းစုတွေကိုအသေးအပြောက်အများဆုံးဖြစ်အောင်တိုက်ခိုက်လိုက်တာဖြစ်ပါတယ်။ဒဏ်ရာရသူ120အနည်းအတော်များများဟာစိုးရိမ်ရတဲ့အနေအထားမှာရှိတယ်လို့ပက်ရှဝါမြို့စေယုံအုပ်ကပြောဆိုလိုက်ပါတယ်။သေဆုံးသူတွေထဲမှာအမျိုးသမီးတွေနဲ့ကလေး9ယောက်နောက်ချက်ရဲ့အပြင်မှာလုံခြုံရေးတာဝန်ယူထားသူမွတ်စလင်ရဲ့အရာရှိနှစ်ဦးလည်းပါဝင်တယ်လို့ဆိုပါရယ်တက်တန်းအနှစ်130ရှိပြီဖြစ်တဲ့ All Saints Church ဖျားကျောင်းမှာဝတ်တက်လာသူ600အထိရှိခဲ့ပြီးတော့အပြင်ဘက်မြက်ခင်းမြေများအစားအသောက်အလှပွဲအတွေ့တန်းစီရင်အသေးခံဘုံခွဲသူကတိုက်ခိုက်လိုက်တာဖြစ်ပါတယ်ဒီတိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ပါလို့ပါကစ္စတန်တာလီဘန်တွေကကြေညာပါတယ်ပါကစ္စတန်နိုင်ငံရဲ့ဝေးလံခေါင်တီလာတဲ့တိုင်းရင်းတောင်တန်းဒေသကိုအမေရိကန်ကအဝေးထိန်းမောင်းသူမဲ့ဒုံးတဲ့တက်တွေနဲ့တိုက်ခိုက်တာမရက်မဆိုင်မရမချင်းမွတ်စလင်မဟုတ်သူတွေကိုပြစ်မှတ်ထားပြီးဆက်လက်တိုက်ခိုက်သွားမယ်လို့လည်းကြုံဝါနေပါတယ်။မောင်းသူမဲ့အဝေးထိန်းဒုံးလက်နဲ့နောက်ဆုံးတိုက်ခိုက်ခဲ့တာဟာတနင်္ဂနွေနေ့ကဖြစ်ပြီးတော့ဝါစီရီစတန်မြောက်ပိုင်းကအိမ်ချမ်းဝင်းနှစ်ခုကိုဖြစ်တယ်လို့ဆိုပါတယ်။အဲဒီမှာစစ်သွေးကြွားလို့မတင်ကားသူ6ယောက်ကိုတုတ်တင်နိုင်ခဲ့တယ်လို့ပါကစ္စတန်ထောက်လှမ်းရေးအရာရှိတွေကပြောကြပါတယ်ရှင်။